ုက္ခတဲ့လူရည်နဲ့ရှေ့ပြောင်းနေထိုင်သူများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံဆိုင်ဝန်ကြီးအန်ရစ်ချက်ဟာရခိုင်ပြည်နယ်ကိုသွားပြီးတော့ပြည်နယ်တွင်းမှာနေထိုင်နေကြတဲ့ဘာသာလူမျိုးမတူညီသူတွေကြားတစ်ဖက်နဲ့တစ်ဖက်တင့်တင့်မျှတအောင်နေထိုင်ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်လက်ထောက်နိုင်ငံသားရေးဝင်ကြီးနဲ့အဖွဲ့ဟာရခိုင်အစိုးရတာဝန်ရှိသူတွေရမ်းမီရဖာရီနဲ့တွေ့ဆုံခဲ့တဲ့အပြင်စစ်တွေမောင်းတော်မျိုးတို့မှရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်လည်ပတ်ခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာပါ။
အမေရိကန်လက်ထောက်နိုင်ငံသားရေးဝင်ကြီးအန်ရစ်ချက်ဟာဇန်နဝါရီလ16ရက်ကနေ19ရက်နေ့အထိပြည်နယ်အစိုးရပိုင်းကတပ်ဆိုင်ရာတာဝန်ရှိသူတွေမျိုးမိမျိုးဖတွေနဲ့တွေ့ဆုံဆွေးနွေးတာအပြင်ရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့မောင်တော်မြို့တို့မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လည်ပတ်ခဲ့တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပြပါဗျာ
During the visit she held discussions with state, district and township officials, Rakhine and Rohingya community representatives and international humanitarian
Well, about the kitchen တွေမှာလက်ထောက်ဝန်ကြီးအနေနဲ့ပြည်နယ်ခရိုင်နဲ့မြို့နယ်ဆင်ကအရာရှိတွေရခိုင်ရဲ့ Rohingya ကုသလေတွေနိုင်ငံတကာအကူအညီပေးအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကချင်ပြည်နယ်တွင်းကဒုက္ခသည်များကြီးအမေရိကန်မြန်မာတွေ့ဆုံဆွေးနွေးပွဲပြီးမှလက်ထောက်ဝန်ကြီးရစ်ချက်ကခုလိုရခိုင်ပြည်ကိုသွားခြင်းဖြစ်ပါတယ်။တွေ့ဆုံမှုတွေတွင်မှာတော့ဒီရခိုင်တိုင်းသားတွေနဲ့မတူညီတဲ့ဘာသာရေးအဖွဲ့အစည်းတွေကြားအသက်ဆုံးရှုံးမှုတွေပပျောက်ရေးအတွက်သက်ဆိုင်ရာရှိတွေဝိုင်းပြီးတော့ဆောင်ရွက်ပြီးအကြမ်းဖက်မှုတွေဆက်မဖြစ်ရေးအပါအဝင်ငင်းညာရေးနဲ့ရင်ကြားစေရေးကိုဥတည်စေမဲ့အခြေခံလုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်ကြဖို့လက်ထောက်ဝန်ကြီးရစ်ချက်ကတိုက်တွန်းခဲ့ပါတယ်။
အဲ့ဒီညီမချက်တွေပြည်မိအောင်ဆောင်ရွက်နိုင်ရေးအတွက်အစိုးရနဲ့လူမှုအတိုင်းအဝန်ခေါင်းဆောင်တွေကရခိုင်ပြည်နယ်အတွင်းနေထိုင်ကြသူအားလုံးရဲ့လူကျုံရေးကိုတာဝန်ယူပေးတာလွတ်လပ်စွာသွားလာခွင့်နဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအဟန့်တားမရှိရရှိနိုင်ရေးလှုပ်ဆောင်ပေးတာရိုဟင်ဂျာလူမျိုးတွေကိုဒန်းတူနိုင်ငံသားရှောက်ခွင့်ပြုတာပါဆောင်ရွက်ပေးဖို့လိုအပ်ကြောင်းလက်ထောက်ဝန်ကြီးအန်ရစ်ချက်ကတိုက်တွန်းပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အကူအညီလိုအပ်နေသူတွေအဟန့်တားမရှိလိုအပ်တဲ့အကူအညီတွေရရှိရေးဆောင်ရွက်ပေးဖို့အစိုးရတာဝန်ရှိသူတွေကအမှတ်ခံချက်ပေးခဲ့တဲ့အပေါ်မှာလည်းလက်ထောက်ဝန်ကြီး Richard အနေနဲ့အားရကျေနပ်မိတယ်လို့ဆိုပါတယ
် Richard was encouraged by the assurances provided by union and state level government officials that humanitarian agencies would have unfettered access
လူမျိုးပါတာမျိုးအကူအညီလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနေသူတွေအတားအဆီးမရှိအကူအညီပေးနိုင်ရေးအတွက်ဘဟုနယ်ပြည်နယ်ဆွေရကတာဝန်ရှိသူတွေဘက်ကအာမခံချက်ပေးခဲ့တဲ့အပေါ်မှာလည်းလက်ထောက်ဝန်ကြီးအနေနဲ့အားရကျေနပ်မှုရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူမျိုးရေးဆန်တဲ့အထူးကြုံတွေစတင်ဖြစ်ပေါ်ပြီးတော့လူတွေရာနဲ့ချီပြီးတော့တည်ဆုံခဲ့တာနှစ်နှစ်ခွဲလောက်ကြာလာတဲ့အချိန်ထိကိုအခြေအနေတွေကစိုးရိမ်စရာအဖြစ်ရှိနေသေးပေမဲ့ IDB ဒုက္ခသည်တွေနေထိုင်တဲ့စခန်းတွင်းကအခြေအနေတွေတူးတက်မှုရှိတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပြောကြပါတယ်။
ရခိုင်ပြည်နယ်အတွင်းလက်ရှိအခြေအနေတွေဟာလူမှုအတိုင်းအဝိုင်းနှစ်ဖက်စလုံးကိုအကျိုးဖြစ်ထုံးမှုမရှိစေတဲ့အကြောင်းဒါကြောင့်လဲစင်းရဲမွဲတေမှုကန့်တတ်ချုပ်တီးမှုနဲ့အခွင့်အရေးနှက်ပါမှုတွေနဲ့ရင်ဆန်နေရတဲ့ဗုဒ္ဓဘာသာရောမွတ်စလင်အတိုင်းအဝိုင်းနဲ့ပါအမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံနေခြင်းဖြစ်ကြောင်းလက်ထောက်ဝန်ကြီးအန်ရစ်ချက်ကပြောပါတယ်စစ်တွေမြို့မှာလက်ထောက်ဝန်ကြီးနဲ့ပြုလုပ်တဲ့ရမီရဖတွေ့ဆုံပွဲကိုတက်ရောက်ခဲ့သူတူကတော့ ECC အရေးပေါ်ပူးပေါင်းဆောင်ရွက်ရေးဌာနကဥတာဝန်ဖြစ်ပါတယ်သူကလူမှုအတိုင်းအဝိုင်းနှစ်ခုအကြားတင့်တင့်မြတ်တအောင်နေထိုင်ကြဖို့လက်ထောက်ဝန်ကြီးကတိုက်တွန်းပြောဆိုခဲ့တယ်လို့ပြောပါတယ
်ကျွန်တော် ECC ဖွဲ့ဝင်ဆိုတော့ ECC အနေနဲ့ခေါ်ပြတယ်နောက်ညနေပဲ၄နာရီမှာအဲ၅နာရီခွဲမှာဒါတော့အမျိုးကြီးဖအနေနဲ့စစ်တေဟိုတယ်မှာတွေ့တယ်အဲလူရင်းကတော့ကြာသူတို့ကတော့အဲကလာဒီနဲ့ဘလို့တင့်ကြအောင်နေမလဲဘလို့ပဲပြတော့ဗျာကျွန်တော်ကလည်းဒီနိုင်ငံသားရထိုက်တဲ့လူကတော့ပြင်းပြင်းအောင်နေမယ်နိုင်ငံသားရထိုက်တဲ့လူကိုစစ်စစ်ပေးဖို့ခင်ဗျားတို့တိုက်တွန်းပေးပါဗောဒါပဲဗော
ဒါပေမဲ့နိုင်ငံကရဲ့တောင်းဆိုမှုတွေထဲမှာမမျှတမှုတွေပါဝင်နေတယ်ဆိုတာကိုသူတို့ဘက်ကထောက်ပြပြောဆိုခဲ့တယ်လို့ဥတာပွင့်ကဆက်ပြောပါတယ
်ဆိုတော့ကျွန်တော်ရဲ့စကားအဆုံးကတော့ဒါဗဒဝလာမန်ဒီဘာဒီဘလောက်ပဲပြောပြောတော့ကျွန်တော်ကဦးလောလောဆယ်ကခိုင်ပြည်နယ်မှာတခါကနတ်တန်းကလာကတန်းကျော်ရှိနေပြီတကယ်လို့ဒီတိုင်းဒီမွေးနှုံနဲ့ဒီမရယူမုန်းနှင်းနဲ့ဆိုရင်နောက်နှစ်30ဆိုရင်20 30ဆိုရင်ကျွန်တော်လူမျိုးကိုသွန်မောသွားမယ့်အခြေအနေရှိတယ်။နော်အဲ့ဒီအခြေအနေမှာဒီဘတ်ကွန်ထရိုးတို့မိမတို့မိမတွေယူရှင်တို့ယူနေတာတို့ဥရင်နဲ့ညီမလုပ်ပေးမချင်းနောက်တစ်ခုကလည်းဒါကျွန်တော်တို့လည်းဟိုနှစ်ပေါင်းများစွာကနေဆိုင်တဲ့ဘောင်းကလေးတွေရှိတယ်ဆိုတာကိုလက်ခံတယ်။ဒါပေမဲ့ခင်ဗျားတို့ပြောသလိုရှိသမျှကလုံးဟာနှစ်ပေါင်းများစွာကတည်းကနေတာမဟုတ်ဘူး။မင်းကခိုးဝင်တဲ့ဘောင်းကြီးကိုလည်းအရင်ဆုံးကတည်းကနေလာတဲ့ဘောင်းကြီးကဖွက်ထားတယ်။အဲ့ဒါလိုဖွက်ထားလို့လည်းအစိုးရကဆွဲတင်စစ်တို့ဘာတို့လုပ်ဖို့ဆိုရင်ကလုံးဝိုင်းပြီးတော့ရန်ချတာပေါ့။ဒီအခြေအနေတွေရှိနေတယ်။ဒါလိုရင်းမှကျွန်တော်တို့ကပြောတာ
လက်ထောက်ဝန်ကြီးအန်ရစ်ချတ်ဟာဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားပြီးဘင်္ဂလားဒေ့ရှ်အစိုးရထိပ်တန်းအရာရှိတွေ UNHCR နဲ့ NGO အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာအရေးကိစ္စကိုဆက်လက်ဆွေးနွေးမှာဖြစ်တဲ့အကြောင်းဒါကာမြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။အဲဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတကာမဟာဗျူဟာရေးရာအဖွဲ့ကဦးဆောင်ပြုလုပ်တဲ့ဒုက္ခသည်ရွှေပြောင်းနေထိုင်သူများနဲ့လူဦးရေဆိုင်ရာအမေရိကန်အစိုးရမူဝါဒဆိုင်ရာဟောပြောပွဲကိုဒီကနေ့တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။